မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုလူမျိုးစုလိုက်ရှင်လင်းဖယ်ရှားမှုနဲ့ဖိလစ်ပိုင်နိုင်ငံကမူရစ်စေဝါတိုက်ဖြတ်ရေးစစ်ဆင်ရေးတွေကြောင့်အစ်တောင်အာရှဒေသအတွင်းလူခွင့်ရေးတွေပိုပြီးတော့ဆိုးဝါးလာစေတယ်လို့နိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ကပြောပါတယ်AI ရဲ့2019ခု2018ခုနှစ်အတွက်အစိုးရတွေရဲ့လူခွင့်ရေးလေးစားလိုက်နာမှုအစီရင်ခံသစွာ The State of the World Human Rights ကိုမှာအခုလိုထောက်ပြလိုက်တာဖြစ်ပါတယ်မတ်တင်ကြီးထိုက်ကစူးစီးတင်ပြမှာပါရှင
်ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကမယုံကြည်နိုင်စရာကောင်းကောင်အောင်ရိုးရင်းဆိုးရလာခဲ့တယ်ဆိုဒီကနေ့ထုတ်တဲ့ Amnesty International ရဲ့အစင်ခံစာတစ်ကဖော်ပြလိုက်တာပါတိတ်နေချူတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့ကိစ္စကိုထောက်ပြထားသလိုအာဏာပိုင်တွေဘက်ကလည်းနိုင်ငံတော်လူသားချင်းစာနာထောက်ထားမှုအကူအညီတွေဝင်ရောက်ခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တို့ကိုတားမြစ်နေတယ်လို့ပြောဆိုထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာဘာသာရေးအရာချုပ်ချယ်ကန့်တမှုတွေမွတ်စလင်စိတ်ချင်ရေးသဘောထားတွေကလည်းရှိနေပြီးပြစ်မှုကျူးလွန်သူတွေလည်းပြစ်ဒဏ်ကနေလွတ်ငင်းခွင့်ရနိုင်တယ်ဆိုထောက်ပြထားပါတယ်။ AI အဖွဲ့ကြီးရဲ့ဖိလစ်ပိုင်နိုင်ငံဆိုင်ရာညှိနှိုင်းရေးမှူးဟိုစီအိုလာနိုကတော့အခုလိုပြောဆိုပါတယ
် Human rights in Southeast Asia hit world headlines for all the reason rallies on the 2018
The South Asian Nation ရှေ့တောင်အာရှဒေသတွေကလူခွင့်ရေးသတင်းဆိုတွေကကမ္ဘာမှာထိတ်တန့်သတင်းတွေဖြစ်နေပါတယ်ဖိလစ်ပိုင်တမရဒူတာတေးကလည်းကျေးလက်လူမှုအတိုင်းဝိုင်းကအများစုစင်ရဲသားတွေကိုပြစ်မှတ်ထားပြီးမူရစ်တိုက်ချက်ရေးစစ်ဆင်ရေးအတွင်းမှာတပ်ဖြတ်မှုတွေကိုဆက်ပြီးလုပ်နေတယ်တချိန်တည်းမှာပဲမြန်မာစစ်တပ်ကတော့ရိုဟင်ဂျာတွေကိုလူမျိုးစုလိုက်ရှင်းလင်းရေးကိုလှုပ်ဆောင်ခဲ့ပါတယ်
။မြန်မာနိုင်ငံမြောက်ပိုင်းပဋိပက္ခတွေကြောင့်လူတသိန်းကျော်အိုးအိမ်ဆုံးခွာထွက်ပြေးနေရပြီးရခိုင်ဒေသမှာတော့အများစုရိုဟင်ဂျာတွေပါဝင်တဲ့လူပေါင်းတသိန်းကျော်တို့ဖြစ်တယ်လို့နေထိုင်နေကြရတယ်လို့အစင်ခန်းစာမှာဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရသူက6သိန်းကျော်ရှိနေပြီးထိုင်းနာဒုက္ခသည်စခန်းတွေမှာလူတသိန်းနီးပါးရှိတယ်လို့လည်းဖော်ပြပါတယ်။တချိန်တည်းမှာပဲလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာတင်ပြစုဝေးခွင့်တို့ကိုလည်းတင်းကျပ်ထားတယ်လို့ထောက်ပြပါတယ် AI ဖွဲ့ကြီးရဲ့ဖိလစ်ပိုင်နိုင်ငံဆိုင်ရာညွှန်ကြားရေးမှူးဟိုဆေးအိုလာနိုကတော
့ Across Southeast Asia governments tightened their grip on public debate and used threats violence
ရှေ့တောင်အာရှကဆိုရတွေကဝေဖန်မှုတွေရောပါသွားစေရတဲ့ရက်ဆက်ပြင်းထန်တဲ့ဥပဒေတွေကိုအတုံးပြုချင်းချောက်ပြီးလူလူကြားဆွေးနွေးငင်းခုန်မှုတွေပေါ်အတင်းအကျပ်ထိန်းချုပ်လာပါတယ်။ဖိလစ်ပိုင်နိုင်ငံမှာဆိုရင်တမရဒူတာဒေးဆိုရကဝေဖန်သူတွေလူခွေလှုပ်ရှားသူတွေပေါ်စက်ပြီးနှိပ်ကွပ်နေသလိုလွတ်လပ်တဲ့သတင်း website repla.com ကိုလည်းပိတ်ဖို့လုပ်ခဲ့ပါတယ်။မြန်မာနိုင်ငံမှာဆိုရင်တော့အစိုးရကဥပဒေအစ်တွေရောအဟောင်းတွေရောတုံးပြီးမီဒီယာသမားတွေကိုပြစ်မှတ်ထားနေပြီးရိုက်တာသတင်းတော်နှစ်ဦးကိုနိုင်ငံတော်ဆွေးဝဲချက်အုပ်ဒေဖောက်ပြမှုဆွဆွဲခြင်းနဲ့ဖမ်းဆီးတာမျိုးတွေဖြစ်နေပါတယ်
။မြန်မာလုံခြုံရေးစခန်းတွေကိုလက်နက်ကင်ရိုဟင်ဂျာအဖွဲ့ရဲ့တိုက်ခိုက်မှုတွေအပေါ်မြန်မာလုံခြုံရေးတပ်ဖွဲ့တွေကအင်အားအလုံးအကျုံသုံးနှိမ့်နှင်းခဲ့တာကြောင့်စေစုနှစ်တွေအတွင်းအရှိတောင်အာရှဒေသမှာအဆိုးရွားဆုံးဒုက္ခတွေကပ်ရေးကြီးဖြစ်စေခဲ့ရပြီးလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုဝင်ရောက်ခွင့်တောင်းမြင်ထားတာကြောင့်ပိုပြီးတော့အတိဒုက္ခရောက်စေတယ်ဆိုလဲ AI အစင်ခံစာကထောက်ပြပါတယ်။ရိုဟင်ဂျာပြည်အပေါ်အကြမ်းဖက်မှုတွေမှာမြန်မာလုံခြုံရေးတပ်ဖွဲ့တွေမှာအဓိကတာဝန်ရှိတယ်ဆိုအစင်ခံစာကဖော်ပြပေးမယ်လို့လဲဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရဘက်ကဒီကိစ္စကိုကြားဝင်ဟန်တာတာမျိုးပြောဆိုတာမျိုးတွေမရှိခဲ့တာကိုလဲထောက်ပြထားပါတယ်။နိုင်ငံပေါင်း159နိုင်ငံကလူခွင့်ရေးအခြေအနေတွေကိုစစ်ဆစ်ထားတဲ့AI အဖွဲ့ကြီးရဲ့နှစ်ပတ်လည်လူခွင့်ရေးအစင်ခံစာမှာတော့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးကိုလည်းသူ့ရဲ့မူရစ်ဆေးဝါးတိုက်ဖြတ်ရေးစစ်ဆင်ရေးနဲ့ပတ်သက်ပြီးလူပေါင်းများစွာတည်ကြည်ခဲ့ရတာကိုထောက်ပြပြီးလူခွင့်ရေးကိုလေးစားလိုက်နာမှုမရှိဆုံးအစိုးရဆုံးနိုင်ငံခေါင်းဆောင်တစ်ဦးအဖြစ်သတ်မှတ်ဖော်ပြထားပါတယ်ရှင်